လပန်နိုင်ငံမှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမြန်မာနိုင်ငံကနေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေရည်ဆွေးနွေးပြောဆိုခဲ့ကြပေမလို့ဒီဆွေးနွေးပွဲကနေထုတ်ပြန်တဲ့ကြေညာချက်အမူအကျထဲမှာတော့ရိုဟင်ဂျာရည်ထက်သွင်းထုတ်ပြန်တာမရှိပါဘူး။ကြည့်ပေါ်နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ချုပ်တစ်ခုဖြစ်တဲ့ Human Rights Watch ကစီးပင်းမိတဲ့အကြောင်းပြောဆိုထားပါတယ်။မခင်ပြည်တွေကအပြည့်အစုံတင်ပြပေးပါမယ်ရှင်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီသတင်းတက်ခဲ့ခြင်းပါတယ်အရှေ့တောင်အာရှနိုင်ငံများအတင်းအာဆီယံထိပ်သီးဆွေးနွေးပွဲကနေထုတ်ပြန်မှုရှိနေတဲ့ကြေညာချက်မူကြမ်းထဲမှာတခါပြည်နယ်မြောက်ပိုင်းကဝင်ရာဒုက္ခတွေကိုသိမ်းရချီအင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးကြရတာနဲ့ပတ်သက်လို့ထည့်သွင်းဖော်ပြထားတာမတွေ့ရပါဘူးဒီနေ့အာဆီယံဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအထက်မှာတော့သတင်းတော်တို့ကဒီဝင်ရာဒုက္ခတွေရေးဆွေးနွေးခဲ့ခြင်းရှိမရှိဆိုတဲ့အပေါ်မေးခွန်းထုတ်ခဲ့ပါတယ်ဒီဘော့ဖလပိုင်သမရရဲ့ပြောခွင့်ရ Harry Rocky ကအခုလိုပြောဆိုသွားပါတယ
် Well I can confirm that the Rohingya people's plight was discussed in the plenary
အားလုံးဆုံးကြီးအစည်းအဝေးမှာတော့ Rohingya ရဲ့အရေးဆွေးနွေးခဲ့တယ်ဆိုတာကိုကျွန်တော်အတိအကျပြောနိုင်ပါတယ်အထူးသဖြင့်ဒီကိစ္စနဲ့ပတ်သက်နေတဲ့နိုင်ငံနှစ်နိုင်ငံကတင်းသွင်းဆွေးနွေးခဲ့တာပါအထူးသဖြင့်မြန်မာနိုင်ငံကဒီ Rohingya ကိစ္စကိုပြောပါတယ်ပထမဆုံးအချက်ကတော့သူတို့အနေနဲ့ကိုဖီအန်နဲ့အစည်းအဝေးခံစားနေအညီအကောင့်အထည်ဖို့ဆောင်ရွက်နေတဲ့အကြောင်းနဲ့လူသားချင်းစာနာမှုအကူအညီတွေကိုလက်ခံကြိုဆိုတဲ့အကြောင်းပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးတာနဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးကိုတရင်ဘက်၃ဘက်အတွင်းအပိတက်လှုပ်ဆောင်သွားမယ်အကြောင်းပြောဆိုခဲ့ပါတယ
်။ဝေဇာဒုက္ခသည်တွေအရင်းနဲ့ပတ်သက်လို့အာဆီယံကောင်းဆောင်ရဲ့ကြေညာချက်မူကြမှာထည့်သွင်းဖော်ပြခြင်းရှိတဲ့အပေါ်စိတ်ပြက်မိတယ်လို့နိုင်ငံကလူ့ခွင့်ရလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကပြောဆိုထားပါတယ်။အခုဖြစ်ရကအာဆီယံအဖွဲ့ကြီးအနေနဲ့ထိရောက်မှုမရှိဘူးဆိုတာကိုပြသရာရောက်သလိုအရှိတောင်အာရှဒေသမှာလူခွင့်ရေးအခြေအနေဆုတ်ယုတ်နေတာကိုဖော်ပြလိုက်တာပဲလို့လဲ Human Rights Watch အဖွဲ့ရဲ့အာရှဒေသဆိုင်ရာဒုတိယမြင့်ကြားရေးမှူးဖေးရောဘတ်ဆန်ကပြောပါတယ်။ဒီမှာဆူရလူမျိုးတက်ဖွဲ့တွေဟာရိုဟင်ဂျာမွတ်စလင်တွေကိုပြည်နယ်ထဲကနေထွက်ပြေးအောင်စနစ်တကျလှုပ်ဆောင်နေတာဖြစ်ပြီးတော့ဒါလူသားတို့တစ်ခုလုံးအပေါ်ကိုကျူးလွန်နေရာဇဝတ်မှုမရောက်တယ်လို့ Mr. Robertson ကပြောပါတယ
်။ We have found crimes against humanity perpetrated against the Rohingya
ဒီလိုမျိုးကျူးလွန်နေရာဇဝတ်မှုကိုရိုဟင်ဂျာတွေကိုကျူးလွန်နေတာကျွန်တော်တွေ့ပါတယ်။ဒီလိုဖြစ်နေတဲ့ဆိုတော့ကျွန်တော်ကကြီးရင်အရာရှိတူရတယ်တိကျထားပါအမှန်နဲ့ညောက်ကိုပြန်သွားပြီးဒီကိစ္စတရားပြပြောဆိုရတဲ့ပြင်နောက်ထပ်ဆုံရဆစ်စမှုတွေလုပ်နိုင်မှုတွေငွေချေးရန်ပုံငွေတောင်းခံတာတွေလုံဆောင်နေပါတယ်။ဒါဖြစ်လို့လဲဆိုတော့ဒါကအပေါ်ရန်တွေ့ရတဲ့အခြေအနေပဲရှိနေပါသေးတယ်
။အမေရိကန်နိုင်ငံသားယူဂျီရက်စတီလာဆန်ဒီသတင်းပတ်ထဲမြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေတယ်လို့သူအနေနဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံတဲ့အခါဝင်ကြဒုက္ခတွေရည်ကိုဖိအားပေးပြောဆိုဖို့လိုအပ်တယ်လို့လဲမစ္စတာရောဘတ်ဆန်ကပြောပါတယ
်။ We want him to tell Aung San Suu Kyi that this is not going to go away.that there has to be a
possibility to choose the general ဒီကိစ္စကတပ်ဖြတ်သွားမဲ့ကိစ္စတစ်ခုမဟုတ်ဘူးဆိုတာနဲ့တကယ်လို့ဆိုရတယ်စိတ်သာထင်ရှားရဲ့လူခွေချုပ်ပေါင်းမှုရဲ့ဖြစ်ခဲ့တယ်ဆိုတာကိုတာဝန်ခံပြောဆိုတိုက်တွန်းစီချင်ပါတယ်ဒါလူသားတွေပေါ်ကျွလို့နဲ့ရာဇဝတ်မှုတွေဖြစ်ပါတယ်ဒင်းဘတ်6ဘတ်10ဘတ်လောက်ကလာတဲ့လူ6သိန်းကျော်ထွက်ပြေးရတဲ့အခြေအနေမျိုးမှာအမေရိကန်အနေနဲ့ဘာမှမဖြစ်တဲ့လိုမျိုးမြန်မာစုကလည်းဒီပုံစံအတိုင်းဆက်ဆံမနေဖြစ်ပါဘူးဒီပြဿနာရဲ့ပမာဏကိုဒေါ်ဆက်စုကြည်နားလည်ရမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးတီလာဆန်အနေနဲ့လည်းမြန်မာစုကအခုလိုချုပ်ပေါင်းမှုကိုစိတ်ရချကျွလို့နေမှာဆိုရင်လက်ဆက်တွဲစူးကျူးတွေရှိလာမယ်အမေရိကန်ပြည်အစုနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေလိုနိုင်ငံတကာနဲ့ရောအမေရိကန်နဲ့ပါဆက်ဆံရေးထိခိုက်လာနိုင်တယ်ဆိုတော့နားလည်အောင်ပြောဖို့လိုအပ်ပါတယ
်ဘင်္ဂလားဒေ့ရှ်ဆိုင်ရာကိုထွက်ကြီးလာတဲ့ဝင်ကြဒုက္ခသည်တွေကိုပြီးခဲ့တဲ့ရက်ပိုင်းကပဲကိုယ်တိုင်တွားရောက်တွေ့ဆုံခဲ့သူပြည်ပကဒေတာလိမ့်မိုင်းဆိုင်ရာအကြံဖတ်မှုများဆိုင်ရာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့အထူးကိုစလဲပါရာမီလာထထံကလည်းဝင်းစာဒုက္ခသည်တွေကိုရခိုင်ပြည်နယ်ကနေအလုံးကြီးနဲ့ထွက်ပြေးအောင်လုံခြုံရေးတပ်ဖွဲ့တွေကလူခွေချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်ခဲ့တယ်လို့ဆိုပြီးတော့အထူးသဖြင့်လိမ့်မိုင်းဆိုင်ရာအကြံဖတ်ခံရမှုတွေနှိမ့်ဆက်ညှိနှိုင်းခံရတာတွေနဲ့ပတ်သက်လို့ပြည်သူဆိုင်ရာနိုင်ငံတကာခုံရုံးမှာတင်ပြဖို့အထူးကြိုးပမ်းသွားမယ်လို့လည်းပြောဆိုထားပါတယ်